မြန်မာနိုင်ငံမှာ COVID-19 ကူးစက်မြန်ရောဂါအန္တရာယ်တစ်နှစ်ထက်တစ်နှစ်မြင့်မားလာတာနဲ့အမျှရောဂါကာကွယ်ရေးကုသရေးဆိုင်ရာပစ္စည်းတွေအတုံးချရတာလည်းပုံများလာပါတယ်။ပုံမှန်အားဖြင့်ဆေးရုံဆေးကန်တွေကထွက်တဲ့ဆေးဘက်ဆိုင်ရာစွန့်ပစ်ပစ္စည်းတွေဟာအန္တရာယ်များပြီးသားဖြစ်ပါတယ်။ကူးစက်တတ်တဲ့ရောဂါတွေခံစားနေရတဲ့ဝေဒနာတွေစီကသွေးနဲ့အညစ်အကြေးစွန့်ပစ်ထားတဲ့စွန့်ပစ်ပစ္စည်းတွေဟာထိတွေ့ကင်တွယ်နေရသူကျန်းမာရေးဝန်ထမ်းတွေတည်းမကစွန့်ပစ်ပြီးနောက်ပိုင်းထိတွေ့ကင်တွယ်မိသူတွေကိုပါဆက်တိုက်ရောဂါကူးစက်စေပါတယ်။အခုလို COVID-19 ရဲ့တိုက်ခိုက်ခံနေရချိန်မှာတော့ရောဂါပိုးရှိသူကိုကင်တွယ်ပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေရဲ့လက်အိတ်တွေကအစဆေးထိုးအပ်ဆေးပလင်းအကျောဆေးသုံးပလတ်စတစ်ပိုက်တွေနှာခေါင်းဆီး PPE ဝတ်စုံစသဖြင့်စွန့်ပစ်ပစ္စည်းပမာဏပိုများလာသလိုအန္တရာယ်ကလည်းပိုပြီးကြီးမားလာပါတယ်။ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကတော့ဆေးဘက်ဆိုင်ရာစွန့်ပစ်ပစ္စည်းတွေကိုစီပင်တရားရေးဦးစီးဌာနကတာဝန်ယူပြီးတိမ်ဆဲရှင်းလင်းတယ်လို့ဆိုပါတယ
်။ဆေးရုံတွေမှာဆိုလို့ရှိရင်ဆေးရုံတော့တော့ပစ္စည်းတွေခုနဆေးရုံမှာသုံးတဲ့ဒါ PPE တို့ဒီပစ္စည်းပစ္စည်းရည်အဲ့ဒါတွေကိုခုနစွန့်ပစ်တဲ့အခါမှာဒါတဆိုင်ရာပေါ့နော်စီပင်တရားရေးဦးစီးဌာနသူတို့ရဲ့နော်သူတို့ထဲမှာပစ္စည်းကိုထားပါတော့စွန့်ပစ်ပစ္စည်းဘယ်အချိန်မှာသိမ်းမလဲတော့ဘယ်နေရာမှာလာသိမ်းမလဲဘယ်နေရာမှာစုပြီးစသဖြင့်တာမျိုးရှိပါတယ်။အဲ့ဒီအတိုင်းစီပင်ကြစွန့်ပစ်တာဖြစ်ပါတယ်ဒီနေရာမှာကိုယ်ကစီပြဆွန့်ပစ်လိုက်တဲ့ပစ္စည်းဟာမြားပြည်သူကိုအန္တရာယ်မရှိသေးဘူး။အန္တရာယ်ကင်းစွာဆွန့်ပစ်ဖို့လည်းယုံကြည်ပါတယ်။ဒီနေရာမှာဆိုလို့ရှိရင်သက်ဆိုင်ရာနော်လမ်းညွှန်ချက်တွေအတိုင်းနော်အန္တရာယ်ရှိပစ္စည်းတွေဘယ်လိုဆွန့်ပစ်ရမလဲ။ Hazardous waste ကိုဘယ်လိုဆွန့်ပစ်ရမလဲဆိုတော့ဒါစီပင်လမ်းညွှန်ချက်တွေရှိပါတယ်။အဲ့ဒီတိုင်းဆွန့်ပစ်ရမှာဖြစ်ပါတယ်
။အဲ့လိုအန္တရာယ်ကြီးတဲ့ဆွန့်ပစ်ပစ္စည်းတွေကိုစီပင်တရားရေးဦးစီးဌာနကတာဝန်ယူဖျက်ဆီးနေတယ်ဆိုပေမဲ့ဌာနမှာလည်းအခက်အခဲတွေရှိနေပါတယ်လို့စီပင်တရားရေးကော်မတီအဖွဲ့ဝင်ဒေါ်တန်းမြင့်အောင်ကပြောပါတယ်။
တော်စီဗီအနေနဲ့ကြီးမားသောအခက်အခဲကဒီကွာရန်တင်းစင်တာတို့ဆေးရုံတို့မှာဒီတန့်ရှင်းနဲ့အောက်ခြေသွင်းလိုရတဲ့အလုပ်တွေအတော့ဝန်ထမ်းမလုံလောက်တာကတော့ဒါစီဗီအတွက်ကအခက်အခဲဆုံးပါပဲ
လုံအားမလုံလောက်တာရောစွန့်ပစ်ပစ္စည်းတွေရဲ့အန္တရာယ်ဘလောက်ကြီးမားတယ်ဆိုတာမသိတာရောကြောင့်စွန့်ပစ်ပစ္စည်းတွေကိုအလွယ်တကူနဲ့တမန်ကရှန်ကဖျက်ဆီးစွန့်ပစ်နေတာမျိုးတွေလည်းရှိနိုင်ပါတယ်အဲ့ဒါကိုအမှိုက်ကောက်ပြီးတော့အသက်မွေးရသူတဦးရဲ့ပြောပြချက်ကတက်တည်ထူနေပါတယ်
။ဖေးလေးအောင်သုံးတဲ့ကဒီမှာလာလာသုံးတဲ့အမှန်တော့သူတို့လိုင်းသွားရမှာသူတို့တော့မရှိရမှာ။အဲ့ဒါကိုတွေ့နေရတယ်ခင်ဗျ။အဓိကဆေးထိုးအပ်ပါခင်ဗျ။ပိုးပိုက်တို့ဆေးထိုးအပ်တို့ဘာတို့ညာတို့ပေါ့။အဓိကတိကြတာကတော့ဒီဖေးလေးအောင်သုံးပစ္စည်းဆိုတာလူနာပေါင်းစုံရောဂါပေါင်းစုံဝင်လာတဲ့ပစ္စည်းပါခင်ဗျ။အဲ့ဒီအတွက်ကျွန်တော်တို့ဒီမှာကောက်သွားတဲ့လူတွေကအတတ်နိုင်ဆုံးရှောင်ပါတယ်ခင်ဗျ။ဒါပေမဲ့တခါတရံမှာတော့အစီရောအရင်မလို့ဆိုအစီအမိလိုက်ပါတော့ရှိပါလေခင်ဗျာပြီးတော့ခေရုံစီရန်သုံးတဲ့ကားတွေကလာလို့နဲ့ကနန်းနေခင်ဗျာ
မြန်မာနိုင်ငံဟာဆင်းရဲတဲ့နိုင်ငံဖြစ်တဲ့အတွက်လှိုင်းသားရာထိမ့်ပင်အပါအဝင်အမိုက်ပုံတွေကအမိုက်တွေကိုမှီပြီးအသက်မွေးရတဲ့သူတွေကလည်းလူဒန်းစားတစ်ခုအနေနဲ့ရှိနေပါတယ်အဲ့လူတွေအနေနဲ့လည်းဆေးရုံသုံးစွန့်ပစ်ပစ္စည်းတွေဟာဘလောက်အန္တရာယ်ကြီးသလဲဆိုတာသိနိုင်တဲ့ပညာရေးအခြေခံမရှိပါဘူးသူတို့တွေကိုတင်ကန်းကျုံဖျားနာကုသဆေးကန်းကအထွေထွေယောဂါကုဆရာဝန်ဒေါက်တာကျော်စွာဦးကအခုလိုသတိပေးခြင်းပါတယ်တဲ့
ဒုတိယဒီကျွန်တော်တို့ဒီဆေးရုံသုံးပစ္စည်းတွေခွဲကမ်းသုံးပစ္စည်းတွေဟာဆိုရင်ကျွန်တော်ရဒီကုဆတ်ယောဂါတွေဒါကုဆတ်နိုင်ခြင်းရှိပါတယ်ဥပမာကျွန်တော်တို့ဒီ HIV ပိုးတယောက်တဝါ B ပိုးတယောက်တဝါ C ပိုးစသဖြင့်ဒီကုဆတ်ယောဂါတွေဟာဒီအားတွေတစ်ဆင့်ကျွန်တော်ကကုဆတ်နိုင်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီလူကြီးပဲဖြစ်ဖြစ်ကလေးပဲဖြစ်ဖြစ်ပေါ့နော်ဒီဆေးရုံသုံးပစ္စည်းတွေတွေ့လို့ရှိရင်ချက်ချင်းကြိုက်တွေ့ပြီးတော့ဟိုတုံးတာပဲဖြစ်ဖြစ်ကလေးဆိုဆော့တာပဲဖြစ်ဖြစ်တော့လူကြီးတွေကလည်းပြန်သုံးဖို့များရမလားဆိုတော့ညောတန်တာစိတ်နဲ့မဖြစ်ဖြစ်လုံးဝမလုပ်သင့်ပါဘူးမကင်ွယ်သင့်ဘူးဆိုတာလေးကိုကျွန်တော်အနေနဲ့ဒီသတင်းစကားပါလို့ပါတယ
်အမေရိကန်ပြည်ထောင်စုမှာဆိုရင်ဆေးရုံဆေးကန်းသုံးစွန့်ပစ်ပစ္စည်းတန်ချိန်6တန်းနီးပါးနှစ်စဉ်ထွက်ရှိနေတယ်လို့သိရပါတယ်ထိကင်မိသူကိုအစိတ်အတော့ဖြစ်စေတဲ့ဆေးရုံသုံးစွန့်ပစ်ပစ္စည်းတွေကိုပါဝင်တဲ့ဓာတ်ပစ္စည်းအမျိုးအစားပေါ်မူတည်ပြီးအထူးသတ်မှတ်ထားတဲ့နေရာတွေမှာမြေမြုပ်ပစ်တာမီးရှို့ဖျက်ဆီးတာမျိုးလုပ်တယ်လို့အမေရိကန်ပြည်ထောင်စုသဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးအေဂျင်စီရဲ့အင်တာနက်ဆိုင်မျက်နှာမှာဖော်ပြထားပါတယ်။ယောဂါကူးစက်နိုင်တဲ့စွန့်ပစ်ပစ္စည်းတွေကိုတော့ရင်နွေးငွေ့နဲ့ပိုးသတ်တဲ့ဆက်ထဲမှာထည့်ပိုးသတ်ပြီးမှအထူးလေ့ကျင့်ထားတဲ့ဝန်ထမ်းတွေနဲ့သတ်မှတ်ထားတဲ့နေရာတွေမှာဖျက်ဆီးပစ်တယ်လို့ဆိုပါတယ်။တိုးတက်တဲ့နိုင်ငံကြီးတွေမှာတော့အန္တရာယ်ကြီးလာတဲ့ဆေးရုံသုံးစွန့်ပစ်ပစ္စည်းတွေကိုအစ်စ်များစွာခွဲပြီးတော့တဆင့်ချင်းစနစ်တကျကင်တွယ်ဖျက်ဆီးကြပါတယ်။အဲ့ဒီထဲမှာစေဝနန်းနေအနေနဲ့စွန့်ပစ်ပစ္စည်းတွေကိုတိတိကျကျခွဲခြားစွန့်ပစ်စေဖို့နဲ့တည်ယူဖြည့်ဆည်းရတဲ့ဝန်ထမ်းတွေကိုစနစ်တကျတည်နှန်းနေပေးဖို့ပါဝင်ပါတယ်။မြန်မာနိုင်ငံမှာတော့နိုင်ငံတကာအသုံးခင့်မီနီလန်စက္ကရာတွေနဲ့အန္တရာယ်ရှိတဲ့စွန့်ပစ်ပစ္စည်းတွေကိုမဖြည့်ဆည်းနိုင်သေးပေမဲ့ခုနဖော်ပြတဲ့နီလန်တွေကိုတော့လိုက်နာနိုင်မှာဖြစ်ပါတယ်။ဒ ဒီအပြင်စေယုံတုံးပစ္စည်းတွေကိုဖျက်ဆီးစွန့်ပစ်ရသူတွေအမိုက်ပုံတွေကိုအမိပြုပြီးအသက်မွေးနေရတဲ့သူတွေနဲ့သူတို့စီကအမိုက်တွေကိုပြန်လဲဝယ်ယူပြီးတော့ပုံစံပြောင်းအသုံးပြုနေရတဲ့သက်ဆိုင်ရာလူအုပ်စုတွေကိုပါပညာပေးနိုင်ရင်တော့ယောဂကုသတဲ့ပစ္စည်းတွေကတဆင့်ယောဂထပ်ပြီးတော့ပြန်ပွားတဲ့အန္တရာယ်ကိုလျှော့ချနိုင်မယ်လို့မျှော်လင့်ရပါတယ်ရှင်။